ရားထုတ်ခင်ဗျာ2020ရွေးကောက်ပွဲနှီးလာတဲ့အခါမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရွေးကောက်ပွဲမတိုင်ခင်ရပြေးခဲ့တဲ့ကတိတွေကိုအကောင့်ထဲဖော်ဖို့ကြိုးစားမှုတွေတွေ့လာရပါတယ်။သီးသီးသာသာတွေ့လာတာကတော့ဖွဲ့စည်းပုံကိုပြင်ဖို့ကြိုးပမ်းတယ်။နောက်ပြီးတော့တခါတိုင်းရင်းသားအရေးနဲ့ပတ်သက်ပြီးတော့လည်းသူတို့ဘက်ကပုံမှုပြီးတော့လှုပ်ရှားလာတယ်ဆိုတာတွေ့ရပါတယ်။ဆိုတော့ဖွဲ့စည်းပုံအရေးနဲ့ပတ်သက်တော့ကတော့ရွေးကောက်ပွဲအတွက်ခါတော်မီလုပ်ပေးခြင်းသာဖြစ်တယ်တကယ်လက်တွဲမှာပြင်နိုင်မဲ့အလားအလာသိမရှိဘူးလို့ဆိုတဲ့သဘောမျိုးကျွန်တော်တို့သုံးသပ်မိပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဦးရထွန်းရဲ့သဘောတော့အချင်းချင်းလေးပြောလိုက်ပါအောင်ခင်ဗျာကျွန်တော်တိုင်းရင်းသားရေးကိုမဆက်ခင်ပါ
မှန်ပါတယ်ဗျဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးကိုသွတ်တော်ကနေတဆင့်စူးစမ်းလာတဲ့အခါမှာမူလယုံကြည်ထားတဲ့လမ်းကြောင်းပေါ့နော်ခွဲကြည့်ပုံခြေကဥတွေကိုပြင်မယ်ဆိုရင်ဘုံအကျိုးစီးပွားတွေနဲ့ပတ်သက်တဲ့ကိစ္စတွေဥပမာအားဖြင့်လက်နက်ကင်ပြိပခတ်တွေချုပ်ငင်းဖို့ဆိုတဲ့ဟာနဲ့ပတ်သက်ပြီးတိုင်းလာလက်နက်ကင်ဖွဲ့တွေမကြေမနက်ဖြစ်နေတဲ့ဖက်တွဲဤပြင်ရေးပေါ့အဲ့ဒီဟာနေစမယ်ဆိုတဲ့ဘုံငကိုသဘောတူစထားချက်ပေါ့အဲ့ဒါကတော့ကျွန်တော်တို့ငင်းငယ်ဆွေးနွေးပွဲတွေကနေတဆင့်ပြင်မယ်ဆိုတဲ့လမ်းကြောင်းကနေတွေ့ဖယ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွတ်တော်လမ်းကြောင်းကနေပြီးတော့ဒီထုတ်မှုမိတိုင်းကြောင်းလိုက်တာပေါ့နော်ဒီရွေးကောက်ပွဲလီလာမှာကြောင်းလိုက်တဲ့သဘောပေါ့အဲ့တော့ကြောင်းလိုက်တဲ့အခါမှာလည်းတိုင်းသားတွေလိုလာတဲ့ဖက်ဒရယ်ပြည်ထောင်ရေးဥပမာပုံမှန်26ဒီတက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်ဝင်ကြီးချုပ်တွေကိုတက်ဆိုင်ရာလွတ်တော်တွေကလွတ်လပ်စွာရွေးချယ်တင်မြှောက်ခွင့်ဆိုတဲ့ဟာမျိုးကိုတမင်ခြံထားခဲ့ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီပုံမပြည်မြင်အောင်ဒီမိုကရေစီနဲ့ကိုင်းညီအောင်ဆိုတဲ့ဟာတွေကိုတောင်းပေးပြီးတော့ပြင်ဆင်လာတာကိုကြည့်လို့ရှိရင်ဒါဟာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်ဖို့ဆိုတာတဲ့ဒီမိုကရေစီပြည်မြင်ရေးဆိုတာကိုတကယ်သွားကျင်နေပါတယ်တကယ်ပြင်ကျင်ပါတယ်သို့တော်လည်းဒီမထောက်ခံတဲ့နောက်မပြင်ကျင်တဲ့အင်အားစုတွေကြောင့်ဒီလိုဖြစ်ရတာပါဆိုတဲ့ရလမျိုးနဲ့2020ရွေးကောက်ပွဲအတွက်ပရိုပဂန်ဒါလုပ်တယ်လို့ပဲကျွန်တော်တို့အဲ့လိုသုံးသပ်မှာပေါ့လေ
အဲ့တော့ကျွန်တော်တခွန်းပြန်ပြီးမေးပါရစေတချို့ကသူတို့ justify လုပ်မယ်တိုင်းရင်းသားလက်နက်ကင်အင်အားစုတွေနဲ့လွတ်တော်မှာတယောက်နေတဲ့လွတ်တော်ကူစလေတွေဘယ်သူကတိုင်းရင်းသားတွေကိုမှန်မှန်ကန်ကန်တရားဝင်ကိုစားပြုတယ်လဲဆိုတော့မေးခွန်းသူတို့မေးလိုက်ရင်ဘယ်လိုဖြေမလဲခင်ဗျာကျွန်တော်တို့သူတို့ကပြောမှာပေါ့လွတ်တော်ကပို့ပြီးတော့တရားဝင်ကိုစားပြုတယ်ဆိုတော့ဒီလူတွေနဲ့ညှိပြီးပြင်တာကပို့ပြီးတော့တရားဥပဒေနဲ့ကန့်ညီတယ်လို့သူတို့ပြောလာခဲ့ရင်ကျွန်တော်ဘယ်လိုပြောမလဲခင်ဗျာ
အဓိကကတော့သူသိသိရေဆိုရလက်ထက်ကလေးကတိုင်းသားလက်နက်ကင်အဖွဲ့အစည်းတွေက2008ကိုလက်မခံမဲနဲ့ဆက်ပြီးတော့ NSSR ကအာခံနေကြတဲ့ဥစ္စာကိုညှိနှိုင်းဖို့အတွက်ငင်းငယ်ရေးဆွေးနွေးပွဲခေါ်တာပေါ့အဲ့တော့ငင်းငယ်ရေးဆွေးနွေးပွဲခေါ်ရင်းနဲ့မှနိုင်ငံရေးစကားဝိုင်းမှာပြောကြဆိုကြတဲ့အခါကျတော့အခု2008ဖွဲ့စည်းပုံကြီးကဖက်ဒရယ်ပုံစံမပေါ်ဘူးဒီမိုကရေစီဖက်ဒရယ်နိုင်ငံကိုတွားမယ်ဆိုရင်ဒီဖွဲ့စည်းပုံနဲ့မရဘူးဆိုတာသိတဲ့အတွက်ကြောင့်မလို့ဖွဲ့စည်းပုံအခြေခံဥပဒေကိုလက်နက်ကင်တိုင်းရင်းသားရောလက်နက်မကင်တဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေရောလိုလားတဲ့ဖက်ဒရယ်စနစ်ကိုတွားဖို့ဆိုတဲ့ရည်ရွယ်ချက်ပေါ့ဗျာအဲ့တော့အပြန်အလှန်အပေးယူလုပ်ပြီးတော့ဒီဥစ္စာကိုဖြေရှင်းဖို့ဆိုတဲ့လမ်းကြောင်းပါအဲ့တော့ဆိုလိုချင်တာကဘသူကကိုဘူကိုစားပြနိုင်တယ်လေလို့ပြောရင်တော့တရားဝင်အားဖြင့်တော့လူလူမဲနဲ့လွတ်တော်တဲ့ရောက်လာတဲ့တက်ဆိုင်ရာပြည်နယ်တွေကတိုင်းရင်းသားနိုင်ငံရေးပါတီတွေကတော့တရားဝင်ကိုစားပြတာပေါ့သို့တော်ချက်တွေစနစ်လိုချင်တယ်ဆိုတဲ့ရည်ဘူးရရည်ရချက်တွေမှာတော့တူညီတဲ့အတွက်ကြောင့်မလို့ဒါကငင်းငယ်ဆွေးနွေးပွဲတွေမှာအဲ့ဒီနိုင်ငံရေးပါတီကိုယ်စားလှယ်တွေလည်းပါဝင်ခွင့်ပြုထားတယ်ဆွေးနွေးခွင့်ပြုထားတယ်သို့တော်တကယ်အဆုံးဖြတ်ကတော့အကျိတ်နဲ့ဆွေးနွေးညှိနှိုင်းရမယ့်ကိစ္စကတော့လက်နက်ကင်ပြိပကဖြစ်နေတဲ့တပ်မတော်နဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကြားမှာဘောတူရရအောင်လုပ်ရတဲ့အနေအထားဖြစ်တာပေါ့
ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှာလည်းတိုင်းရင်းသားတွေအမှန်တကယ်လူလာနေတဲ့ပြည်내တိုင်းအုပ်ချုပ်ရေးအကြီးအကဲတွေကိုဘဟုကခန့်တယ်ဆိုတဲ့ကိစ္စကိုသူတို့ပြင်ဖို့တောင်ပြောမထားတော့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားအရေးနဲ့ပတ်သက်လို့ပဲအခုခါမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တောင်ဆန်းစုကြည်တိုင်းရင်းသားတွေသားတချို့သွားပြတယ်ပြည်သူတွေနဲ့ထိတွေ့တယ်အဲ့မျိုးတွေလှုပ်လာပါတယ်ဒီကိစ္စတွေကိုဘယ်လိုသုံးသပ်နိုင်ပါလဲတကယ်အနှစ်သာရရှိတဲ့ခြေလှမ်းတွေလို့ယူဆနိုင်ပါလားပထမဆုံးတောင်ဆန်းစုကြည်ရဲ့စီရင်ခီးတွေကိုသုံးသပ်ပြအောင်ခင်ဗျာတိုင်းရင်းသားတွေသားစီရင်ခီးတွေကိုဘယ်လောက်ထိ NLD တိုင်းရင်းသားတွေပေါင်းစည်းမိရမလဲဒီမှာ
တိုင်းရင်းသားဒေသတွေကိုအခုတောင်ဆန်းစုကြည်သွားပြီးတော့ဒီလူလူလူနဲ့တွေ့ဆုံတာဟောပြောဝဲတွေလောက်တာကိုကြည့်ရင်တိတ်မသေးကြတဲ့ပေါ့ဟိုဆွေးဖြစ်နေတဲ့ဘုဘက်လိုလိုဒီဘက်လိုလိုအဲ့လိုရင်းရင်နေတဲ့နေရာတွေကိုသူအကြည့်ကြသွားတာတွေ့ရတယ်။နောက်ပိုင်းမှာတော့မပြောတာဘူးပေါ့လေ ဟိုဒီရခိုင်ပြည်နယ်တို့ရှမ်းပြည်နယ်တို့တော့ဒီပထမဦးဆုံးဦးစားပေးအနေနဲ့မသွားဘူးဆိုတော့အဲဒီရှမ်းပြည်ဒေသတို့ချင်းတို့နောက်သခိုင်းတိုင်းတို့အဲ့တိုင်းသားဒီပါတွေက NLD ကိုလည်းထောက်ခံမှုများတယ်เนาะအဲ့ဒီဒေသတွေကမဲတွေကိုတော့အပိုင်းရဖို့အတွက်ဒီသွားတယ်လို့ထင်ပါတယ်သို့တော့ဒီလိုသွားတဲ့အခါမှာတိုင်းသားတွေရဲ့အခွင့်အရေးပေါ့အထူးသဖြင့်တော့ဘက်တွယ်စနစ် PD ရဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုဘယ်လိုပြောင်းမလဲအဲဒါမှမဟုတ်ရင်လည်း2020ရွေးကောက်ပွဲအလွန်မှာပြည်နယ်တွေကတိုင်းသားပါတီတွေကအင်းနဲ့အားနဲ့အနိုင်ရမယ်ဆိုရင်အဲ့ဒီဒေသမှာပြည်နယ်ဝန်ကြီးချုပ်ကိုအဲ့လိုတိုင်းသားပါတီကခေါင်းဆောင်တွေကိုသွတ်တော်တွေကခေါင်းဆောင်တွေကိုဝန်ကြီးချုပ်ရွေးမလားဆိုတဲ့ဂရိကဝတ်တွေပေါ့နော်အဲ့ဒါမျိုးတွေပေးရလဲမတွေ့ရပါဘူးဆိုတဲ့အခါကျတော့ဟိုချုပ်ပြီးတော့ပြောရလို့ရှိရင်တော့2020မဲရဖို့အတွက်သွားပြတဲ့သဘောလို့ပဲတွေ့ရပါတယ်ခင်ဗျ
ဟုတ်ကဲ့ဦးရထွန်းပြောလို့အခုခါမှသူတို့ကတော့ swing state တွေပေါ့လေဘယ်ဘက်ပါမယ်ဆိုတာမပြတ်သားသေးတဲ့နေရာတွေကိုသွားတယ်ဆိုတာဟုတ်ပါပြီဒါပေမဲ့အဲ့လိုနေရာတွေမှာတော့တချို့ဒေသတွေကတရားပြည်နယ်လိုကိစ္စမျိုးမှာပြီးခဲ့တဲ့ရွေးကောက်ပွဲတုန်းက NLD အကောက်ငှက်တယ်ထင်ပါတယ်ဒါပေမဲ့အခုကျတော့NLD နဲ့ပတ်သက်ပြီးကြရပြည်နယ်မှာလည်းပဲလူလူရဲ့ဆန့်ကျင်မှုတွေပါ냐တွေ့လာရတော့အဲ့ဒီဘက်မှာတော့အခြေအနေဘယ်လိုဖြစ်လာနိုင်မယ်လို့ခံမှန်းလို့ရပါလဲခင်ဗျာအ
ဲ့ဒီဒီတိုင်းသားဒေသတွေမှာအခုတတိတော့တိုင်းသားနိုင်ငံရေးပါတီတွေရဲ့လှုပ်ရှားမှုတွေတော့ပြည်ဝင်ဒီမီဒီယာတွေမှာတက်လာတာမကြားမိဘူးပေါ့နော်သို့တော့ရွေးကောက်ပွဲနီးလာတဲ့အခါမှာအဲ့ဒီတက်ဆိုင်ရာပြည်နယ်တွေကတိုင်းသားနိုင်ငံရေးပါတီတွေအနေနဲ့ဒီ NLD အစိုးရလက်ထက်မှာကျွန်တော်တို့ဒီမိုဟိုပေါ့ဒီမိုကရေစီဖက်ဒရယ်စနစ်ကိုသွားကျင်ပါတယ်လို့ဗဇက်ကပြောပေမဲ့လက်တွေ့မှာအဲတဖြည်းဖြည်းဘလို့တွေဝေးသွားတယ်ဒီဘူချုပ်ကံမှုတွေပိုများလာတယ်ဆိုတော့အားတွေကိုထောက်ပြနိုင်ရမယ်နောက်တိုင်းသားပါတီတွေအချင်းချင်းစီယုံနိုင်မယ်ဆိုလို့ရှိရင်တော့သူတို့ကအရင်2015တည်းပို့ပြီးတော့အားကောင်းလာမယ်ဆိုတာပြောနိုင်ပါလိမ့်ရ
တိုင်းသားတွေရဲ့လိုလိုက်လျောနိုင်မယ်အပြင်းစင်မှုတွေလှုပ်လာမယ်နောက်အဓိကကြတာကတော့သောသောကပြောတဲ့ပြည်နယ်နဲ့တိုင်းဒေသကြီးရဲ့ဦးကြီးချုပ်တွေကိုနိုင်ငံတော်သမ္မတမခံပဲနဲ့သူတို့ဒေသတွင်းမဲဆန္ဒနယ်မှာမဲအများရတဲ့ခေါင်းဆောင်ကိုရွေးခွင့်ပေးမယ်ဦးကြီးချုပ်အဖြစ်လို့ဆိုတာမျိုးလုပ်ခဲ့တဲ့ဆိုရင်အဲ့ဒီလိုက်လျောမှုအဲ့ဒီပြင်ဆင်မှုသည်တိုင်းသားလက်နက်ကိုင်အင်အားစုနဲ့ညှိနှိုင်းတဲ့နေရာမှာကောညီညာရေးအတွက်အထောက်အကူဖြစ်မယ်ထင်ပါလားကျွန်တော်တခုမေ့ချင်တဲ့နမူနာဥပမာအဖြစ်အေးကိစ္စအေးဟာအဓိကတောင်းဆိုနေရရခိုင်ပြည်နယ်မှာသူတို့တက်ကိုတက်ဆွဲခွင့်ပေးရမယ်လို့ပြောထားတယ်။ဒါပေမဲ့ခုနပြောသလိုပြည်နယ်ဝန်ကြီးချုပ်ကဘ ਹੁ ကမခံပဲနဲ့မင်းတို့ဒေသကနိုင်တဲ့လူတွေမင်းတို့ခန့်ကြလို့ပြောလိုက်ရင်အဲ့ဒီတက်ဆွဲခွင့်ကိစ္စဟာနည်းနည်းမှိမ့်မှိန်သွားနိုင်လာအချိန်ရော့ပြီးတော့ညီညာရေးရဖို့ပိုနှိစက်သွားမယ်လို့များပြောနိုင်မလားကျွန်တော်တို့
။အဲ့ဒီကိစ္စကတော့ဒီလိုမြင်ပါတယ်ဗျ။ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်26အရာနိုင်ငံတော်သမ္မတကပြည်နယ်နဲ့အကိုင်းဒေသကြီးတွေမှာဝန်ကြီးချုပ်ခန့်တဲ့အခါမှာသမ္မတကိုလုတ်ပိုင်ခွင့်ပေးထားတဲ့သဘောတွေ့ရပါတယ်။ဒါကြောင့်မလို့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်နိုင်သေးဘူးဆိုရင်တောင်မှဒီအနိုင်ရတဲ့ပါတီကတိုင်းသားတွေအပေါ်မှာစေတနာလည်းရှိတယ်။နောက်တစ်ခုကဒီပေးရမယ့်တာဝန်ကိုလည်းသိတယ်။ဖက်ဒရယ်စနစ်ဆိုတာလည်းနားလည်တယ်ဆိုလို့ရှိရင်မဲအများဆုံးရတဲ့တိုင်းသားပါတီတစ်ခုကကိုယ်စလေကိုဝင်ကြီးချုပ်ဖြစ်နေအနော်မနေလို့လို့ရပါတယ်ဒါကတော့သူ့ရဲ့ political will ပေါ့နိုင်ငံရေးအရာသူစိတ်ဆန္ဒရှိမှုကိုပေါ်ပြတာပဲဖြစ်မှာပေါ့အဲသို့တော်လည်းတိုင်းရင်းသားတွေဘက်ကကြည့်ရဲ့အခါကျတော့ဒီလိုသူများပေးမှเนาะဒီအနိုင်ရတဲ့ဒီလိုအနိုင်ရတဲ့ပါတီကြီးကပေးမှဟိုယူရတယ်ဆိုတဲ့ဟာမျိုးမဟုတ်ဖဲနဲ့တကယ်သူတို့ရဲ့ right เนาะသူတို့ရဲ့ဒီလူအများစုကရွေးချယ်လိုက်တဲ့ပါတီရဲ့ခေါင်းဆောင်ဒါမှမဟုတ်ရင်လည်းပါတီရဲ့ကိုယ်စားလှယ်ရောက်ရောက်ကကိုပြည်နယ်ကိုကိုအုပ်ချုပ်တာမျိုးကိုသူတို့ပိုလိုချင်တယ်အာမခံချက်ပိုရှိတယ်ပေါ့ဒါကြောင့်မို့ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ချင်တာပါအာ
အဲ့လိုဖွဲ့စည်းပုံမှာမပြင်ဘဲနဲ့နိုင်ငံတော်သမ္မတရဲ့ political will နဲ့ပဲမင်းတို့ပြည်နယ်မှာနိုင်တဲ့လူကိုပဲဝန်ကြီးလုပ်ဖို့ nominate လုပ်ပေးတယ်ဆိုတာမျိုးနဲ့တော့တိုင်းသားညီညာရေးအတွက်ပို့ပြီးတော့အထောက်အကူမပြုထိုင်သေးဘူးဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ခင်ဗျအဲ့လိုကတော့ဟိုတိုင်းရင်းသားတွေကသိပြီးတော့ဒီကျေနပ်ကြမှာတော့မဟုတ်ဘူးပေါ့နော်သို့တော့ဒီ NLD အစိုးရဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်လို့မရရင်တောင်မှတကယ်ကိုဖက်ဒရယ်စနစ်ကိုလိုချင်တဲ့ပါတီဖြစ်တယ်ဆိုတော့ ဟာမျိုးတော့တိုင်းသားတွေခေါင်းထဲမှာတော့ဝင်သွားနိုင်တာပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ကြောင်းမြန်နေလုံနေတဲ့အခါကျတော့ဟောအပြောတစ်မျိုးအလိုတစ်မျိုးလုတ်တလားဆိုပြီးတော့မယုံကြည်မှုကပိုလာနိုင်တာပေါ့အဲ့တော့ဒီငញ្ញန်ရေးဆွေမျိုးပွဲမှာဆိုလို့ရှိရင်လည်းဒီလက်နက်ကင်ဒီတိုင်းသားအဖွဲ့တွေအနေနဲ့အစိုးရပေါ်ယုံကြည်မှုကရော့တယ်ရော့သွားနိုင်တာပေါ့